iPhone နဲ့ Android phone တွေကြဘာတွေကွာခြားလဲဆိုတဲ့စောင်းမတွေလိုက်ကြည့်ကြည့်ဖတ်နေတာသတိထားမိတယ်။အခုကဘာဖုန်းကိုသုံးနေရလဲ။ဖုန်းပြောင်းမလို့လိုက်ကြည့်နေရလား
။ Smartphone လောကမှာအဓိကဖုန်းအမျိုးအစားနှစ်ခုကြားဘာတွေများကွာတယ်ဆိုတာသိချင်လို့လိုက်ဖတ်နေရပါရှင့်။အခုကတော့ကျွန်မက iPhone သုံးနေတာ။ဖုန်းလဲပို့လဲစိတ်ကူးမရှိသေးပါဘူး
။ကျွန်တော်ကတော့နှစ်မျိုးလုံးသုံးမှုရဲ့ဗျ။ကျွန်တော်အတွေ့အကြုံအရပြောရရင်တော့တစ်မျိုးစီမှာအားနည်းချက်တွေရှိတယ်လို့အပြန်အလှန်အားသာချက်တွေလည်းရှိကြတာပါပဲ
ဒီဖုန်းနှမျိုးတွေကဘယ်ဖုန်းကိုဝယ်ရမလဲဆိုတာအခုမှပထမဆုံးစပြီးစဉ်းစားသူတွေအတွက်ကတော့အခက်ဆုံးဖြစ်လိမ့်မယ်လို့ကျွမ်းကျင်သူတွေကပြောပါတယ်အလွယ်တကူရွေးဖို့တော့မလွယ်လှဘူးရှင်ဖုန်းရဲ့နာမည်ကျော်ကြားမှုနဲ့ဈေးနှုန်းကလွယ်ရင်အခြေခံအားဖြင့်အလုံးအတူတူပဲလို့လည်းပြောကြတယ
်လွန်ခဲ့တဲ့10နှစ်ကျော်က Windows Mobile နဲ့ Nokia Symbian ဖုန်းတွေအကျိနဲ့ပြန်ဆိုင်နေကြတဲ့အချိန် iPhone နဲ့ထွက်လာရောအဲ့ဒီဖုန်းတွေကွဲပုံကြတာပဲအဲ့ဒီအချိန်ကတော့အစ်စ်ထွက်လာတဲ့ iPhone ကတခြားဖုန်းတွေထဲသုံးရတာတိတ်ကိုအဆင်ပြေလွယ်ကူတယ်လीဒါပေမဲ့ဒီနေ့ခေတ်မှာတော့ iPhone နဲ့ Android ဖုန်းတွေကြားမှာအသုံးပြုရလွယ်ကူတဲ့အပိုင်းကကွာခြားတာမျိုးမရှိတော့ပါဘူးဖုန်းတစ်မျိုးကိုသုံးနိုင်နေဆိုရင်နောက်တစ်မျိုးကိုသုံးဖို့လည်းတိတ်ကြီးပြဿနာမရှိလာဘူးလို့ကျွမ်းကျင်သူတွေကပြောကြပါတယ်
ဒီဖုန်းတစ်မျိုးမျိုးကိုအခုမှစတုံးဖို့ဘယ်ဖုန်းကိုဝယ်မလဲဆိုတာစဉ်းစားနေသူတွေအတွက်တော့အထောက်အကူဖြစ်စေမယ်။ကျွမ်းကျင်သူတွေရဲ့လေးလာသုံးသက်ချက်တွေအများကြီးရှိပါတယ်။တတိယဆက်စားကြည့်မယ်ဆိုရင်တော့ဖုန်းတစ်မျိုးချားမှာကွာခြားချက်တချို့ရှိတာကိုတွေ့ရမှာပါ
။ဟုတ်ပါတယ်။ဆိုတော့ကျွန်တော်တို့ဖတ်ထားတဲ့ money.cnn.com, computerworld.com နဲ့ livewire.com website တွေမှာဒီဖုန်းတစ်မျိုးကိုနိုင်ဆင်ထားတာလေးတွေကျွန်တော်တို့ပြည်သက်တွေအချိန်ရသလောက်ရမ်းပြီးမျှဝေပေးအောင်ပ
ါ။ကောင်းပါပြီရှင်။ပထမဆုံး CNN မှာနှိုင်းရှင်ထားတာကိုကြည့်အောင်ပါ။သူကဖုန်းနှမျိုးရဲ့အသုံးပြုကဏ္ဍ14ခုကိုနှိုင်းရှင်ပြထားပါတယ်။ဖုန်းကို login လုပ်တာ၊ဓာတ်ပုံဗီဒီယိုရိုက်တာ၊စာရိုက်တာ၊တချင်းနှားထောင်တာစသဖြင့်အသုံးပြုနည်းအမျိုးမျိုးကိုနှိုင်းရှင်ထားတာမှာ iPhone ကိုအသုံးပြုနည်း6မျိုးအတွက်အမှတ်ပိုပေးချပြီးတော့ Android Phone ကိုတော့အသုံးပြုနည်း10မျိုးအတွက်အမှတ်ပိုပေးချပါတယ်။ပြောရရင်တိတ်ကြီးကွာခြားတာမျိုးမရှိလာတဲ့သဘောပါပဲ
။ computerworld.com မှာတော့အချက်12ချက်ကိုနိုင်ဆင်ထားတယ်ဗျ။သုံးရလွယ်တာ၊တခြားအပူပစ္စည်းတွေနဲ့ချိတ်ဆက်သုံးတာမှာပိုပြီးအဆင်ပြေတာ၊ battery သက်တမ်းနဲ့ဖုန်းအားသွင်းရတဲ့အခြေအနေစသည်အားဖြင့်12မျိုးနိုင်ဆင်ထားတာမှာ iPhone ကိုရော Android ကိုပါ၄မျိုးစီမှာအတာပေးထားပြီးနောက်၄မျိုးမှာတော့ဖုန်းအမျိုးအစားနှစ်ခုကိုတရေပေးထားပါတယ်
။အဲ့ဒီနှိုင်းရှင်ချက်နှစ်ခုထက်ပိုအသေးစိတ်ကြပြီးပိုစုံတဲ့နှိုင်းရှင်လေးလာချက်ကိုတော့ပြိမစာခင်သေးကမှ livewire.com website မှာရေးထားတဲ့ဆောင်းပါးမှာဖတ်လို့ရပါတယ
်။ဟုတ်ပါတယ်ဗျာ။ livewire.com မှာရေးထားတဲ့အဲ့ဒီဆောင်းပါးမှာတော့အချက်ပေါင်း19ချက်ကိုနှိုင်းရှင်ထားပါတယ်။အဲ့ဒီ19ချက်ထဲကဖုန်းအဟောင်းတွေအတွက်ပါအစဉ်ပြေတဲ့ OS ကိုထုတ်ပေးနိုင်တာ app တွေရဲ့အရေးအသွေးပိုင်းဖုန်းနဲ့ game ချော့ရတာပိုကောင်းတာကိုယ်မှရှိတဲ့ tablet တို့ computer တို့နဲ့ဖုန်းကြားချိတ်ဆက်ရလွယ်ကူတာပြဿနာတက်ရင်ဖြေရှင်းပေးမဲ့အကူအညီအလွယ်တကူရနိုင်တာအသုံးမဝင်တဲ့ app တွေပါနေတာဖုန်းလုံခြုံရေးပိုကောင်းတာဖုန်းအဟောင်းကိုပြန်ရောင်းထုတ်တာမှပိုက်ဆံပိုရတာဆိုတဲ့အချက်၁၀ချက်မှာ iPhone ကအသာရပါတယ်
Android ဖုန်းတွေကတော့ Siri ထက်စာရင် Google Assistant ကပိုပြီးကောင်းတာ၊နောက် battery သက်တမ်းပိုခန်းတာ၊ memory ထက်တိုးနိုင်တာနဲ့ battery ကိုကိုယ်ပါသာလဲနိုင်တာ၊ USB ပါတဲ့အတွက်တခြားဆက်ဆက်ပစ္စည်းတွေရွေးချယ်စရာပိုပြီးတော့များတာ၊ screen အရွယ်အစားပိုကြီးတာ၊ဈေးပိုတက်တာလားဆိုတဲ့အချက်၆ချက်မှာအသာရပါတယ်
။ဒီဖုန်းတစ်မျိုးကြောင့်မှာဘယ်ဖုန်းကမှအသာမရပဲဒန်းတူဖြစ်တဲ့အချက်က၅ချက်ရှိပါတယ်။အဲ့ဒါတွေကတော့ရွေးချယ်စရာပိုများတာနဲ့ဖုန်းအရည်အသွေးပိုကောင်းတာကြားဖုန်းရဲ့အမြင်လှပခံရတာနဲ့အသုံးပြုသူစိတ်ကြိုက်ပြုပြင်ပြောင်းလဲနိုင်တာကြား GPS လမ်းပြမြေပုံဖုန်းဆက်သွယ်ရေးကွန်ရက်နဲ့ဖုန်းကုမ္ပဏီအားလုံးမှာရှိမရှိဆိုတဲ့အချက်တွေမှာတော့ဖုန်းနှမျိုးလုံးကြားအတူတူပဲသတ်မှတ်ထားပါလိမ့
်မယ်အဲ့အရာအပြင် iPhone နဲ့ Android ဖုန်းတွေကြားမှာအဓိကကွာခြားချက်တွေကတော့ iPhone ရဲ့ OS ကိုရောဖုန်းတွေကိုရော Apple ကုမ္ပဏီကပဲထုတ်တာဖြစ်ပြီးတော့တခြားဘယ်ကုမ္ပဏီကိုမှပေးမထုတ်ပါဘူး Android ဖုန်းမှာကျတော့ OS ကို Google ကထုတ်ပြီးဖုန်းတွေကိုထုတ်တဲ့ကုမ္ပဏီတွေကတော့တကဘာလုံးမှာအများကြီးရှိပါတယ်အဲဒါကြောင့်လဲ Apple ဖုန်းတွေထက် Android ဖုန်းတွေကရွေးချယ်စရာပိုများတယ်လို့ဈေးနှုန်းလည်းအနည်းအများမျိုးမျိုးရှိနေတာပ
ါဒီဖုန်းနှမျိုးကြမှာကိုကဘယ်ဖုန်းကိုဝယ်မလဲဆိုတာကိုစပြီးစဉ်းစားမယ်ဆိုရင်ပထမဆုံးစဉ်းစားရမှာကတော့ငွေဘယ်လောက်သုံးမလဲဆိုတာပဲဖြစ်မှာပါကိုကငွေတက်နိုင်တဲ့သူဖြစ်တဲ့ဆိုရင်တော့ iPhone ကိုလည်းထည့်စဉ်းစားလို့ရမှာဖြစ်ပြီး ngwe gong ja ti mkhan chin be smartphone dalon kai nyin ne so yin do iPhone go mi pye lai ba phone no myo salon ma zee ji de phone myo sa ri shi ja be me iPhone ma atat da song ga iPhone SE be shi pi do dollar 350 won chin zee shi ba de
ara pye che sin sa ya me a chat ka ro ko lo a chat ka ba le ko ga ti phone go ba ri a thong pyu ma le su ra ba be upama ko ga telephone sa yong law thong ma la phone ne jet bon ni video ri a taw ma mya yai ma la
ဖုန်းရဲ့လုံခြုံရေးပိုင်းကိုပိုးပြီးအလေးထားသလားစတဲ့အချက်တွေကိုလည်းစဉ်းစားသင့်ပါတယ်အသုံးပြုသူအားလုံးနဲ့ကန့်ညီတဲ့အဖြေတစ်ခုလဲဆိုတာကတော့ရှီမာမဟုတ်ပါဘူးဖုန်းမျိုးစလုံးမှာအာသာချက်တွေရောအားနည်းချက်တွေပါရှိနေတယ်ဆိုတာကိုလည်းအခုပြောခဲ့တာတွေကနေသိနိုင်ပြီဖြစ်ပါတယ်စက်6ချက်မှာ iPhone ကရှစ်ချက်သာပြီး Android ကထောက်ချက်ပဲတားတယ်ဆိုတာတခုတည်းနဲ့လဲ iPhone ကပိုကောင်းတယ်လို့ပြောမရပါဘူးဒါကြောင့်မို့ကို့အတွက်ဘယ်အချက်တွေကအဓိကအကျဆုံးဖြစ်တယ်ဆိုတာကိုစဉ်းစားပြီး